အမေရိကန်နိုင်ငံသားဝန်ကြီးကွန်ဒိုလီဇာရိုက်ဟာရှေ့သတင်းပတ်အတွင်းဖိလစ်ပိုင်မှာကျင်းပမယ့်အာဆီယံဒေသဆိုင်ရာဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ပါဘူး။အရှေ့လက်ပိုင်းခီးစဉ်ကိုတွားရောက်မှာဖြစ်တဲ့အကြောင်းမနေ့ကအမေရိကန်နိုင်ငံသားဝန်ကြီးဌာနကနေပြီးတော့အတည်ပြုကြေညာပါတယ်။မနီလာမှာကျင်းပတဲ့အာဆီယံအရှေ့တောင်အခြားနိုင်ငံခေါင်းဆောင်တွေရဲ့ဒေသတွင်းနှိမ့်နှောင်းဖလှယ်ပွဲကိုကွန်ဒိုလီဇာရိုက်ကသူ့ရဲ့ဒုတိယနိုင်ငံသားဝန်ကြီးဂျွန်နီဂရိုပွန်တီကိုဆက်လွတ်ပါမယ်။ဒီလိုတဲ့နောက်ဒေးဗစ်ဂေါလတ်နိုင်ငံသားဝန်ကြီးဌာနကသတင်းပေးပို့ထားတာကိုဦးသိန်းထိုက်ဦးအစီရင်ခံပါခင်ဗျာ။
ဟုတ်ကဲ့ကုကြကြသိင်းခင်ဗျာကြီးခဲ့တဲ့မချသေးခင်နှစ်ပိုင်းတွေကတော့အခုလိုနွေရသည်လဲဆိုရင်အာဆီယံရှိတော်အရှာနိုင်ငံတွေရဲ့နိုင်ငံသားဝင်ကြီးတွေရဲ့ဆွေးနွေးပွဲတွေမှာအမေရိကန်နိုင်ငံသားဝင်ကြီးတက်ရောက်ခဲ့ဘူးတာကအစဉ်အလာတစ်ခုလိုဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းအမေရိကန်နိုင်ငံသားဝင်ကြီးဌာနကဒီနေ့အာဆီယံဆွေးနွေးပွဲမှာနိုင်ငံသားဝင်ကြီးကွန်ဒိုလီဇာရိုက်တက်ရောက်ဖြစ်တော့မှာမဟုတ်ဘူးလို့အတည်ပြုပြောဆိုပါတယ်ဒါဟာ၃နှစ်အတွင်းမှာဒုတိယအကြိမ်ပြက်ကွက်တာပါကွန်ဒိုလီဇာရိုက်ဟာကာဝေးဝင်ကြီးရောဘတ်ဂိတ်စ်နဲ့အတူတွဲပြီးအရှေ့လေပိုင်းကိစ္စတွေရေးတကြီးဆောင်ရွက်ဆရာရှိတဲ့အတွက်အခုလိုအာဆီယံစည်းဝေးကိုမတက်ရောက်တာလို့ပြောပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောရေးဆိုခွင့်ရှိသူရှောင်းမက်ကောမစ်ကဩဂတ်စ်လ၁ရက်နေ့နဲ့၂ရက်နေ့ဖိလစ်ပိုင်နိုင်ငံမနီလာမှာကျင်းပမယ့်စည်းဝေးတွေကိုဒုတိယနိုင်ငံသားဝင်ကြီးနီဂရိုဘွန်တေးတက်ရောက်မယ်လို့ပြောပါတယ်။ကူရိုလီဇာရိုက်စာပြီးခဲ့တဲ့သတင်းပတ်တွေကလည်းဝါရှင်တန်မှာအရှေ့လေပိုင်းရေညှိနှိုင်းဆွေးနွေးစရာရှိတဲ့အတွက်ဆိုပြီးအာဖရိကကိုသွားမယ့်ခီးစဉ်ကိုရုပ်သိမ်းခဲ့ပါတယ်။အခုအာဆီယံစည်းဝေးကိုမတက်ရောက်တော့ဘူးလို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်လို့လည်းအက်ဒီတာအာဘော်ဒီမှာဝေဖန်ရေးသားတာတွေဒေသတွင်းမှာစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုတာတွေကိုခံနေရပါတယ်။ရှောင်းမက်ကောမက်ကတော့ကရိုလီဇာရိုက်နေနဲ့ဒီဒေသနှစ်ခုလုံးကိုသွားဖို့အစီအစဉ်တွေပြောင်းလဲခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းဒါပေမဲ့လည်းအရှေ့လေပိုင်းပြဿနာတွေကိုစည်းဝေးထံပြေးဖိအားပေးနေတာတွေကလည်းကမ္ဘာမိသားစုရဲ့အကျိုးစီးပွားအတွက်ဖြစ်ပါတယ်လို့ပြောဆိုပါတယ်။
It certainly is not intended in any way to diminish our regard for the nations of those two regions, Africa or Southeast Asia. But sometimes you
have to... ဒီကြတာကတော့အဲ့ဒီဒေသနှစ်ခုစလုံးမှာရှိတဲ့နိုင်ငံတွေပေါ်ကျွန်တော်တို့သဘောထားမိမိနေတယ်ဆိုတဲ့သဘောမသက်ရောက်စေချင်ပါဘူး။အာဖရိကပဲဖြစ်ဖြစ်အရှေ့တောင်အာရှပဲဖြစ်ဖြစ်ပေါ့။ဒါပေမဲ့လည်းတခါတလေကြတော့ဘယ်နေရာမှာရှိမလဲ၊ကိစ္စတစ်ခုခုမှာဘယ်နေရာကိုအာရုံစုစိုက်ကြည့်လို့မလဲ။ခက်ခက်ခဲခဲဆုံးဖြတ်ရတာလည်းရှိပါလေ။အခုနိုင်ငံသားဝင်ကြီးအနေနဲ့ဒီလိုရည်ရွယ်လှုပ်ဆောင်ခဲ့ရတာပါ။သူမအနေနဲ့တစ်ချိန်ချင်းအာဖရိကကိုသွားပြီးနေရာတိုင်းကိုသွားနိုင်မယ်တွေ့ဆုံနိုင်မယ်လို့အပြည့်အဝညွှန်လင်းထားပါတယ်။သူမနိုင်ငံသားဝင်ကြီးအဖြစ်တာဝန်ယူစေကာလအတွင်းမှာအရှေ့တောင်အာရှနိုင်ငံတွေကိုလည်းသွားအောင်မယ်လို့ကျွန်တော်ညွှန်လင့်ပါတယ်
။နိုင်ငံသားဝင်ကြီးကူလိုလီဇာရိုက်စ်နဲ့ကာဝေးဝင်ကြီးရောဘတ်ဂိတ်စ်တို့ဟာအီဂျစ်နိုင်ငံကိုသွားပြီးအီဂျစ်ဂျော်ဒန်နဲ့ပင်လယ်ဝေးပူးပေါင်းဆောင်ရွက်ကောင်စီဖွဲ့ဝင်နိုင်ငံတွေကိုတွေ့ဆုံပြီးဆော်ဒီအာရေဗျားနိုင်ငံရာရှိတွေနဲ့ဆီရာမှာတွေ့ဆုံမှုရှိပါတယ်။အီရတ်ရှိုက်လူမျိုးစုတွေဥဆောင်တဲ့ညွန်ပေါင်းဆိုရအဖွဲ့ပေါ်မှာဆွန်နီမွတ်စလင်အာရဗ်နိုင်ငံတွေရဲ့ထောက်ခံမှုပိုရဖို့အတွက်သူတို့အနေနဲ့တိုက်တွန်းမှာဖြစ်ပါတယ်။ဒီချိန်ထဲမှာပါလက်စတိုင်းညီညာရေးကြိုးပမ်းမှုအတွင်းအာရဗ်နိုင်ငံတွေရဲ့ထိတိပါဝင်မှုတွေပိုရလာဖို့လည်းတွန်းအားပေးတိုက်တွန်းသွားမှာဖြစ်ပါတယ်။ဒီချိန်ကဖိလစ်ပိုင်နိုင်ငံဆိုင်ရာတာမတ်ကြီးဖြစ်တာဝန်ယူခဲ့ဖို့သူဒုတိယနိုင်ငံသားဝန်ကြီးနီဂရိုဘွန်တေးကတော့အာဆီယံစည်းဝေးတက်ရောက်တဲ့အပြင်ဖိလစ်ပိုင်ထိပ်တန်းရာရှိတွေနဲ့လည်းတွေ့ဆုံဆွေးနွေးပါလိမ့်မယ်။ဒီလိုအလားတူဆွေးနွေးနိုင်ဖို့ဂျပန်နိုင်ငံတိုကျိုမြို့ကိုလည်းဒုတိယနိုင်ငံသားဝန်ကြီးနီဂရိုဘွန်တေးတွားရောက်မှာဖြစ်ပါတယ်ခင်ဗျ။